ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးမယ့်တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးတော့မယ့်သတင်းတွေကတော့အခြေခံပညာကျောင်းများဇူလိုင်22ရက်တွင်ဖွင့်မယ်ဆိုတဲ့သတင်း Realme H50 Pro Player ကိုတရားဝင်မိတ်ဆက်ဆိုတဲ့သတင်း 5G ထောက်ပံ့မှုပါဝင်တယ်လို့စင်ကတ်နှစ်ကတ်ထည့်နိုင်တယ်Redmi 10A series ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့အခြေခံပညာကျောင်းများဇူလိုင်22ရက်တွင်ဖွင့်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်အခြေခံပညာကျောင်းများကို2020ပြည့်နှစ်ဇူလိုင်လ22ရက်မှာပြန်လည်ဖွင့်လှစ်မယ်လို့ပညာရေးဝန်ကြီးဌာနအခြေခံပညာဦးစီးဌာနကနေသိရပါတယ်အခြေခံပညာအထက်တန်းကျောင်းများအားလုံးပြန်လည်ဖွင့်လှစ်ရမှာအထက်တန်းအဆင့်ကိုဦးစားပေးဖွင့်လှစ်မှာဖြစ်ပြီးတော့ဖွင့်လှစ်ရမှာလည်းတွေ့ကြုံရမယ့်လိုအပ်ချက်တွေနဲ့အားနည်းချက်တွေကိုပြင်ဆင်ပြီးအလေတန်းနဲ့မူလာတန်းတွေကိုတဆင့်ချင်းစီဆက်လက်ဖွင့်လှစ်ဆောင်ရွက်သွားမှာပဲဖြစ်ပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေထုတ်ပြန်ထားတဲ့ COVID-19 ကာကွယ်တားဆီးရေးဆိုင်ရာညွှန်ကြားချက်များကိုတိကျစွာလိုက်နာဆောင်ရွက်ရန်နဲ့ကျောင်းအပ်နှံရေးသတင်းပတ်ဆိုင်ရာညွှန်ကြားချက်တွေကိုဆက်လက်ထုတ်ပြန်သွားမယ်လို့လည်းသိရပါတယ်။ဆက်လက်ပြီး Realme H50 Pro Player ကိုတရားဝင်မိတ်ဆက်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Realme ဟာတရုတ်နိုင်ငံမှာထုတ်ကုန်တစ်3မျိုးကိုမိတ်ဆက်လိုက်ပါတယ်။ Realme H50 Pro Player ကိုအွန်လိုင်းပွဲတစ်ခုအဖြစ်နဲ့မိတ်ဆက်သွားပါတယ် Realme H50 Pro မှာစွမ်းဆောင်ရည်မြင့်တင်ပေးတဲ့ feature တွေအပြင် Snapdragon 865 chipset နဲ့အတူ 5G ချိတ်ဆက်မှုပါဝင်လာပါတယ်မျက်နှာပြင်အရွယ်အစား 6.44 လက်မ AMOLED မျက်နှာပြင်နဲ့အတူ 90Hz refresh rate နဲ့ LPDDR5 RAM နဲ့ UFS 3.0 storage တို့နဲ့ဖြစ်ပါတယ်ဖုန်းမှာ HyperBoost 3.0 ပါဝင်တာကြောင့်ဂိမ်းကစားတဲ့အတွေ့အကြုံတိုးမြင့်ဖို့ memory chipset နဲ့ battery စွမ်းအင်တို့ကိုတာဝန်ခွဲဝေပေးပါတယ်ဒါကြောင့်သတိပေးချက်တွေအများကြီးရတာမရှိသလိုနောက်ွယ် app နဲ့ location ဝန်ဆောင်မှုကိုလည်းပိတ်ပေးပါတယ် Realme ဈေးကွက်ရှာဖွေရေးအကြီးအကဲအရာရှိဖြစ်သူက battery ကတော့ငကိုအတိုင်းရှိပြီးတော့ 65 watt အသွင်းမြန်ဆန်စနစ်ပါဝင်လာပါတယ် battery 4200 mAh ကို35မိနစ်အတွင်း0ရာခိုင်နှုန်းကနေ100ရာခိုင်နှုန်းအထိအသွင်းပေးပါတယ်ဖုန်းကို3မိနစ်အသွင်းပြီးရင်တနင်္ဂနွေဖုန်းပြောနိုင်ပါသေးတယ် HyperBoost 3.0 ကတော့ Wi-Fi ကနေ LTE ဒါမှမဟုတ် 5G ပြောင်းလဲပေးပါတယ် H50 Pro Player ရဲ့အေးပေးစနစ်ကတော့ battery နဲ့ကြောဘက်ပန်နဲ့အကြ Graph Hit အလွှာတွေထည့်သွင်းပြီးတော့အပူကိုညော့ပါစေကအကောင်းဆုံး gaming စွမ်းဆောင်ရည်ထောက်ပံ့ပေးပါတယ် H50 Pro Player ကြောဘက်ကင်မရာက48 megapixel ဖြစ်ပြီးတော့ 2 megapixel micro ပါဝင်လာပါတယ်ရှေ့ဘက်မှာ 60 megapixel 2 megapixel depth sensor ပါဝင်လာပါတယ် Realme H50 Pro Player ကိုငွေရောင်နဲ့အနက်ရောင်ဆိုပြီးထုတ်လုပ်ထားပါတယ်ဖုန်းရဲ့ storage 128GB ဖြစ်ပြီးတော့ RAM version 3မျိုးထုတ်လုပ်ထားပါတယ် H50 Pro Player အတွက် RAM 6 storage 128GB ကတော့$380 RAM 8 storage 128GB ကတော့$420 RAM 12 storage 128GB ကတော့$460အတီးတီးကျသင့်ပါမယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ 5G ထောက်ပံ့မှုပါဝင်သလိုစင်ကတ်နှစ်ကတ်ထည့်နိုင်တဲ့ Redmi 10A series ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Xiaomi ကုမ္ပဏီကွယ် Redmi က 10A series ဖုန်းတွေကိုမိတ်ဆက်လိုက်ပါတယ်။ Redmi 10H 5G နဲ့ 10H Pro 5G အပြင် 10H 4G ဖုန်းတွေကိုမိတ်ဆက်လိုက်ပါတယ်။ 10H 4G ဖုန်းကတရုတ်ဈေးကွက်အတွက် Redmi Note 9 ဖုန်းကိုပြန်လည်စမ်းသစ်ထားတာပဲဖြစ်ပါတယ်။ 10H 5G နဲ့ 10H Pro ဖုန်းတွေမှာစင်ကတ်နှစ်ကတ်ထည့်သွင်းပြီး 5G ထောက်ပံ့မှု AMOLED Display နဲ့ Dimensity H20 chipset တွေနဲ့ဈေးနှုန်းတင်တင်ပါတယ်။10A 5G နဲ့ Pro version မှာမျက်နှာပြင် 6.59 လက်မ AMOLED Display နဲ့အတူ Full HD Plus ရုပ်ထွက်အရေအသွေးနဲ့ရေစက်ပုံစံ Notch တွေပါဝင်လာပါတယ်။ 10A 5G ရှေ့ကင်မရာက 60 megapixel selfie camera Pro မှာတော့ 20 megapixel တို့ပါဝင်လာပါတယ်။ဖုန်းနှလုံးစလုံးရဲ့ panel ကတော့180Hz Dust Simile Range နဲ့ Gorilla Glass 5 ကာကွယ်မှုတို့ပါဝင်လာပါတယ်။ကြောဘက်မှာအဓိကကင်မရာ 48 megapixel နဲ့ 8 camera ultra wide တို့ပါဝင်ပါတယ်။ Pro version မှာတော့ 8 megapixel telephoto အစိတ်ပိုင်းနဲ့အတူ 3x optical zone နဲ့ iOS အပြင် 5 megapixel micro camera တို့ပါဝင်လာပါတယ်။ဖုန်းမှာ MediaTek Dimensity 820 chipset ပါဝင်လာပါတယ်။10H 5G ဖုန်းမှာ RAM 6, Storage 8GB RAM ပါဝင်တယ်လို့ Pro မှာတော့ RAM 8GB ပါဝင်လာပါတယ်။ Story ကတော့ 64GB ကနေ 256GB အထိရှိပါတယ်ဖုန်းမှာ Android 10 အခြေခံ MIUI 12အသုံးပြုထားပါတယ်ဖုန်းနှမျိုးစလုံးမှာ Battery 4520mAh ပါဝင်ပါတယ် 1085G မှာတော့အသွင်မြန်ဆန်စနစ် 22.5W နဲ့ Pro မှာတော့33W ပါဝင်လာပါတယ်ဖုန်းတွေမှာ IP53 အဆင့်သတ်မှတ်ချက်နဲ့နှစ်ချက်ပေါက်တို့ပါဝင်ပြီးတော့ Pro မှာဆိုရင် NFC ပါဝင်လာပါတယ် Redmi 10A series တွေကိုအပြာရောင်ပန်းရောင်ရွှေရောင်နဲ့အဖြူဆိုပြီးတော့ထုတ်လုပ်ထားပါတယ် Redmi 10A 5G အတွက် RAM 6 Storage 64GB ကို$224နဲ့စတင်ရောင်းချပါမယ်ဒါပြင် 10A 5G အတွက် RAM 6 Storage 128GB ကိုတော့$252 RAM 8 Storage 128GB ကိုတော့$294 နဲ့ RAM 8 Storage 256GB model ကိုတော့$336 နဲ့ဇွန်လ1ရက်နေ့ကနေစတင်ပြီးရောင်းချမယ်လို့သိရပါတယ်10A Pro ရဲ့ RAM 8 Storage 128GB မှာတော့$322ကျသင့်တယ်လို့ RAM 8 Storage 256GB ကတော့$364ကျသင့်ပြီးဇွန်လ6ရက်မှာစတင်ရောင်းချမယ်လို့သိရပါတယ် Redmi 10H 4G ရဲ့ RAM 4 Storage 128GB ကတော့$140ကျသင့်ပြီးRAM 6 Storage 128GB ကတော့$168ကျသင့်မယ်လို့လည်းသိရပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂစားဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ကနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဦးဝင်းမြင့်ပါ